မင်္ဂလာပါခင်ဗျာအခုတော့မမတာတာစကားများအစီအစဉ်မှာဒေါ်ဆန်းစုကြည်ရဲ့အမေရိကန်ပြောင်စုခီးစဉ်နဲ့ရန်ကုန်အင်းဝါအထက်ချုပ်ဆိုင်ရာအိမ်မော်ကလင်းငယ်နှစ်ဦးရဲ့မှုနယ်ပတ်သက်လို့ပြောဆိုကြတဲ့စကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ပြန်ပြောပြချင်ပါတယ်ကုလသမဂ္ဂထွေထွေတွေ့မှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့ဟာတရားဝင်မှုမရှိတဲ့အကြောင်းရိုဟင်ဂျာနာမည်နဲ့တိုင်းရင်းသားအမည်တောင်းဆိုတာမျိုးခွင့်ပြုမှာကိုစိုးရိမ်ကြောင်းစန့်ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရသူဦးခင်ရပြောကြားလိုက်ပါတယ်စန့်ခိုင်ဖွံ့ဖြိုးရေးပါတီပါဝင်နိုင်ငံရေးပါတီဆက်တပါတီကခေါင်းဆောင်တွေတွေ့ဆုံပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်ကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ပြီးသတင်းတောက်တွေကမေးမြန်းရမှာဦးခင်ရအခုလိုပြောရတာဖြစ်ပါတယ
်ဒီစားထဲမှာရိုဟင်ဂျာဆိုတဲ့အမည်နဲ့တိုင်းရင်းသားဖြစ်ရေးတောင်းတာမျိုးကိုခွင့်ပြုလိုက်မယ်ဆိုရင်ဒါမဖြစ်ဘူးလေအဲ့တော့ကျွန်တော်စိုးရိမ်တယ်အဲ့တော့ဘယ်လိုတောင်းယူပြင်မလဲဥပမာဖြင့်နော်အဲနောက်တစ်ခါကျဒီရိုဟင်ဂျာနာမည်ကိုရိုဂျာဆိုတဲ့ဥစ္စာစလုံးကိုတုံးလို့နေမကောက်ဘူးပေါ့တိုင်းသားတွေအထက်မှာသူတို့ရခိုင်တိုင်းတွေထဲမှာလက်မခံတဲ့ဂျားမီတမျိုးမျိုးကိုတုံးတာလေသူတို့လက်မခံဘူးဆိုရင်ဒါလည်းကတ္တရာဖြစ်တယ်အဲ့တော့တင်းချင်းအေးကြတဲ့အခြေအနေတင်းတင်းရောက်တာမှကျွန်တော်စိုးရိမ်တယ်ဒါနဲ့ပတ်သက်လို့ဘယ်လိုအမှတ်ကံပေးမလဲ
ရခိုင်ပြည်နယ်အကြံပေးကော်မရှင်ဖွဲ့စည်းတာနဲ့ပတ်သက်လို့ဝေဖန်ကန့်ကွက်နေကြတာဟာလူမျိုးရေးဘာသာရေးတဲ့နိုင်ငံရေးတွေပါဝင်နေတယ်လို့ထင်မြင်မိကြောင်းဒေါ်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်စက်တင်ဘာ19ရက်နေ့ကနယူးယောက်မြန်မာတန်ရုံမှာအမေရိကန်ခြေစိုက်မြန်မာဖွဲ့စည်းတွေနဲ့တွေ့ဆုံရမှာဒေါ်အောင်ဆန်းစုကြည်ကအခုလိုပြောကြားရတာဖြစ်ပါတယ်
ပြောကြည့်နေဒီတရားရုံးကော်ဖီအန်ဒန်ကော်မရှင်ကိုဆန့်ကျင်တဲ့ဟာလူမျိုးရေးဘာသာရေးတောင်မဟုတ်ဘဲနိုင်ငံရေးကြီးရဲ့ချက်တွေပါနေတယ်လို့ကြားမိပါတယ်အဲ့ဒါအင်တာမဝင်းနေစရာကောင်းပါတယ်ကိုယ့်ရဲ့ဖွဲ့စည်းရဲ့ဘာလို့လူနိုင်ငံရေးဖွဲ့စည်းတွေရဲ့အကျိုးကိုကြည့်ပြီးတော့ကျမတို့တနိုင်ငံလုံးရဲ့အတွက်လုပ်နေတဲ့ကိစ္စတခုကိုမအောင်မြင်စေချင်တဲ့စေနာရထားတယ်ဆိုတာမဖြစ်သင့်ပါဘူးအဲ့ဒါကြောင့်မလို့ကိုကြီးရဲဆိုတာဟာကိုချင်းချင်းလည်းနားလည်အောင်ပြောမှာဒီလိုကော်မရှင်ဖွဲ့ခြင်းဟာကျမတို့တွေဘာမှဆုတ်ယုံမှုမရှိ
ဘူးခိုင်ပြင်းတဲ့အရေးတွေနဲ့ပတ်သက်ပြီးနိုင်ငံတကာစီစစ်ဖိအားပေးတာတွေကိုစိုးရွင်ကြောက်ရွံ့နေမှာမဟုတ်ပါဘူးလို့ဒေါ်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်စက်တင်ဘာ21ရက်နေ့ကကုလသမဂ္ဂထွေထွေညီလာခံကြီးမှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာနိုင်ငံပေါ်ဝေဖန်နေခဲ့တာတွေနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ကအခုလိုပြောကြားရတာဖြစ်ပါတယ
် For the last few years the world has focused its attention on the situation in the Rakhine state of our country as a responsible member of the community of nations we do not fear international scrutiny we are committed to a sustainable solution that will lead to peace stability and development for all communities within the state
မြန်မာတမတော်နဲ့ဒီမိုကရေစီနိုင်ငံတွေကတမတော်တွေတိုက်ရိုက်ထိတွေ့ဆက်ဆံတာဟာကောင်းမွန်တဲ့ကိစ္စရပ်ဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်စက်တင်ဘာ21ရက်နေ့ရာ Asia Society အဖွဲ့ကြီးနဲ့တွေ့ဆုံမေးမြန်းချက်မှာအမေရိကန်အစိုးရပိတ်ဆို့အရေးယူမှုဖယ်ရှားတဲ့အထက်မှာတက်ချင်းချင်းဆက်ဆံရေးတိုးမြှင့်ဖို့အချက်ပါလာတာနဲ့ပတ်သက်လို့အမြင်သဘောထားကိုမေးမြန်းရမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားဖြစ်ပါတယ်
I think it's a good thing for our military to engage with militaries from with other armies from democratic countries because it makes them understand how things work in a democracy that the army is not involved in politics but that does not in any way make them less
In fact, မြန်မာတပ်မတော်နဲ့ဒီမိုကရေစီနိုင်ငံတွေကတပ်မတော်တွေတိုက်ရိုက်ထိတွေ့ဆက်ဆံတာဟာကောင်းမွန်တဲ့ကိစ္စရပ်ဖြစ်ပြီးဒီလိုထိတွေ့ဆက်ဆံမှုကဒီမိုကရေစီစနစ်မှာဘယ်လိုလောက်ကန်ဆောင်ရွက်နေကြရလဲဆိုတာကိုနားလည်သဘောပေါက်လာစေနိုင်ကြောင်းဒီမိုကရေစီနိုင်ငံတွေမှာတပ်မတော်ဟာနိုင်ငံရေးထဲမှာတိုက်ရိုက်ဝင်ရောက်ပတ်သက်တာမရှိတဲ့အကြောင်းဒီလိုနိုင်ငံရေးခန်းကဏ္ဍမှာမပါဝင်ရတဲ့အတွက်အစဉ်တန်းဂုံသိက္ခာဩဇာအချိန်ဝါရုပ်ရော့မသွားဘူးဆိုတာကိုသိမြင်စေမှာဖြစ်တဲ့အကြောင်းတကယ်တမ်းအစဉ်တန်းမနှိမ်ကြယုံမကပဲဒီတိန်လိုနိုင်ငံမျိုးမှာဆိုရင်တပ်မတော်ဟာပြည်သူလူထုကအလေးစားဂုံယူရဆုံးအဖွဲ့အစည်းဖြစ်နေကြောင်းဒေါအောင်ဆန်းစုကြည်ကပြောကြားသွားတာဖြစ်ပါတယ်အခုတော့မှအုပ်အတော်နဲ့ဖြစ်ခဲ့တဲ့နောက်ထပ်အကြောင်းအရာတစ်ခုကတော့အင်းဝထဲချုပ်ဆိုင်ကအိမ်မော်ကလေးနှစ်ဦးအမှုနဲ့ဒီအမှုကိုကင်တွယ်ဖြေရှင်းခဲ့ရတဲ့ပတ်သက်လို့ပြောကြားချက်တွေဖြစ်ပါတယ်လူ့အခွင့်အရေးကော်မရှင်အနေနဲ့ပြစ်မှုကျူးလွန်သူအင်းဝါအထက်ချုပ်ဆိုင်တဲ့အိမ်မော်ကလေးငယ်နှစ်ဦးရဲ့မိဘတွေကိုတွေ့ဆုံပေးပြီးတရားဥပဒေကြောင်းအရသွားမလားငွေကြေးပေးပြီးကြေအေးတဲ့လမ်းကြောင်းကသွားမလားဆိုတာကိုပြောပြပြီးဖြေရှင်းခိုင်းခဲ့တာသာဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကဥဇော်ဝင်းကပြောကြားလိုက်ပါတယ်စက်တင်ဘာ21ရက်နေ့ကသတင်းစာရှင်းလင်းပွဲမှာဥဇော်ဝင်းကအခုလိုပြောပြတာဖြစ်ပါတယ
်လူ့အခွင့်အရေးရှုထောင့်လူ့အခွင့်အရေးအမြင်နဲ့ပဲကျွန်တော်ကကြည့်ပြီးတော့ဆောင်ရွက်ပါတယ်နောက်ဆောင်ရွက်တဲ့အချိန်မှာကြတော့လေကျွန်တော်တို့အားကကော်မရှင်အဖွဲ့ဝင်3ယောက်เนาะကျွန်တော်ကဒီစာလာကြတဲ့ရเนาะကျွန်တော်ကဒီဝေးထိုင်တယ်เนาะအဲပြီးတော့မှကျွန်တော်ကဒီလိုလာဆက်ဆံရအကြောင်းကြားပြီးတော့ပေါ်လို့နိုင်တယ်ပြီးတော့ကျွန်တော်ဒီကိုပေါ်ပြီးတော့ဝယ်ပြခိုင်းတယ်เนาะအဲပြခိုင်းပြီးတော့မှသူတို့ကသူတို့ပြောရတော့เนาะတွေ့ဆုံဆွေးနွေးခဲ့တော့ကဲတော့လုပ်ကြပြီးတော့ဟာလာတော့ရှိတယ်เน
ကျွန်တော်တို့နှိပ်စက်ခံရတဲ့အိမ်ပေါ်ကလေးနှစ်ဦးအမှုနဲ့ပတ်သက်လို့လူခွင့်ရေးကော်မရှင်ကငွေကြေးနဲ့ကြေးအယောင်ဖြည့်ဆင်းခဲ့တာဟာတရားဥပဒေဘောင်ကနေလွှဲဖယ်ပြီးဖြည့်ဆင်းခဲ့တဲ့လို့ရပါလို့ဒီအမှုကိုကနဦးတိုင်ကြားခဲ့တဲ့မြန်မာနောင်သတင်းဌာနကကိုဆွေဝင်းကပြောလိုက်ပါတယ်စက်တင်ဘာ20ရက်နေ့ကမဇိမသတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာကိုဆွေဝင်းကအခုလိုပြောပြတာဖြစ်ပါတယ်
ကျွံပြမှုတွေခေါင်းပုံဖျက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေပြုလုပ်ထားတဲ့အတွက်ကြောင့်ဒီကိစ္စကိုဥပဒေတိုင်းအရေးကိုသိမှလဲဆိုပြီးတော့ရဲတပ်ဖွဲ့ကနေပြီးတော့မှအကြံဟိုအဲ့ဒီအစင်ကံတော်မှာအကြံပြုထားတယ်အဲ့ဒါပြီးတော့ကော်မရှင်ကနေပြီးတော့နှစ်ဦးနှစ်ဖက်ကလေးမိသားတွေနဲ့ဒီကျူးလွန်ထားတဲ့လူတွေနဲ့ဆက်ဆက်ညှိနှိုင်းကြပါဆိုပြီးတော့မှလမ်းကြောင်းဖွင့်ပေးလိုက်တယ်ပေါ့ဖွင့်ပေးလိုက်တဲ့ခါမှာကျွန်တော်ကဒါကိုထပြီးတော့ကျွန်တော်ကကန့်ကွက်ပါတယ်ဟိုဒါဥပဒေလမ်းကြောင်းအတိုင်းဖြစ်တဲ့အမှုဖြစ်တယ်ဒီလိုမျိုးဖြည့်ရှင်းလို့မရဘူးမဖြည့်ရှင်းသင့်ဘူးဆိုပြီးတော့ကျွန်တော်ဟိုပြောပါရခင်ဗျာ
လူခွေချိုးဖောက်မှုတွေကိုအကာအကွယ်မပေးတဲ့မြန်မာနိုင်ငံလူခွေကော်မရှင်ကအဖွဲ့ဝင်တချို့ကိုနိုင်ငံတော်အစိုးရအနေနဲ့ထိရောက်စွာအရေးယူပေးဖို့ဒေါ်ပုံပြည်သူ့လွှတ်တော်ကိုစလဲဦးသေးဝင်းအောင်ကိုကိုပြုံးချိုးကပြောကြားလိုက်ပါစက်တင်ဘာ22ရက်နေ့ကပြည်သူ့လွှတ်တော်မှာအရေးတကြီးဆိုတင်ပြရမှာအခုလိုပြောကြားရတာဖြစ်ပါတယ
်ကျွန်တော်တို့နိုင်ငံမှာကျုံပြုတ်ချင်းညှဉ်းပန်းနှိပ်စက်ချင်းကိုအင်ငါပြည့်ရင်းသွောင်းအောင်ညှဉ်းပန်းနှိပ်စက်ချင်းနဲ့ဝင်းဝေလောက်ခရေခေါင်းပုံဖြတ်ထားခြင်းနောက်ပြီးတော့ဒီအချက်လက်တွေနဲ့ပတ်သက်ပြီးတော့ကလေးတငယ်ဥပဒေရှုထောင့်ကပဲပြန်ကြည့်ကြည့်အလုံသမားအဥပဒေရပဲပြန်ကြည့်ကြည့်တချို့ကိစ္စတွေဟာဘလို့မှကြည်အေးလို့မရနိုင်တဲ့ကိစ္စတွေဆိုတာကိုယ်စတဲ့တော်ကြီးများသိမှာဖြစ်ပါတယ
်အခုတော့မှတ်မှတ်သားသားစကားများစီစဉ်ရလောက်ပါခင်ဗျာတိတ်တက်တွေအားလုံးကျမ်းမာရှင်းလင်းကြပါစေ